မြန်မာနိုင်ငံတော်ဝန်းမှာတော့မိုးများရေကြီးရေရှမ်းမှုတွေဖြစ်ပြီးမြေပြိုကျမှုတွေကြောင့်တိုက်ဆုံးသူဟာ80ကျော်ရှိလာပြီဖြစ်ပါတယ်။ဒါအပြင်ရေဘေးအနေနဲ့ရေနောက်ဆက်တွဲ90ရောဂါတွေဖြစ်ပွားတာတွေအတွက်ကိုလည်းပြင်ဆင်ဆောင်ရွက်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အကြောင်းပြေဆိုလို့ VOA
မြန်မာနိုင်ငံမွန်ပြည်နယ်ကင်းပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းတို့မှာဇူလိုင်လနဲ့ဩဂုတ်လတွင်ရေကြီးရေရှမ်းပြီးမြေပြိုလာပြစ်ပွားခဲ့လို့တေဆုံးသူ80ကျော်တိရှိလာပြီးရေဘေးဒုက္ခသည်10000ကျော်ရှိလာပါပြီ။တေဆုံးမှုအဆိုဆုံးကအခုလဆယ်နှစ်ကမွန်ပြည်နယ်ပေါင်မြို့တဲပြူကျောင်းကြီးရွာမှာတောင်ပြိုကျလာကျောင်းလူ60ရောင်တေဆုံးခဲ့တယ်ဖြစ်စဉ်ဖြစ်ပါတယ်။
ညွန့်ကြေးမှုဒေါ်ဖြူလက်လက်ထွန်းက
65ရောက်မနေ့ကတည်ရတယ်နောက်48ဦးတန်ရရပေါ့ဟုတ်အဲ့ဒါပေါင်မျိုးနဲ့နောက်ဟိုကျွန်တော်တို့မနေ့ကအထိတိထားတာတွေကတော့ကျန်ရမုံပြည်နယ်ကြိုက်မျိုးမျိုးနဲ့မှာလည်းတယောက်ရှိတယ်ကြာတူပေါ့နော်ရင်းနဲ့တည်ဆုံနေစနေနိုင်တိုင်းမှာကြတော့စနေနိုင်မျိုးနဲ့မှာကလေးတူတည်ဆုံနေနောက်စနေနိုင်မျိုးနဲ့မှာပဲဟိုတက်တော်သားတူပေါ့နော်တည်ဆုံတာရှိတယ်နောက်မန္တလေးကကြတော့ဟိုညဦးမျိုးနော်ပေါ့အဲတော့ကကြတော့လေသွားလဲ10ရက်နေ့လောက်ကပါဟိုမိုးရွာတော့တထားဖြတ်ကွင်းနဲ့ကြာတူတည်ဆုံတာရှိတယ်နောက်တံမီဆဲမှာရှိတယ်လို့သိတယ်မို့ကျွန်တော်တို့အတိကြတော့မရသေးဘူးဟု
တ်ဒါအပြင်ရေးတော်ယ်လမ်းမိုင်မလွဲတာမှာတောင်ပြိုကျတဲ့ဖြစ်စဉ်ဖြစ်ပွားခဲ့လို့အမျိုးသားနှုတ်တည်ဆုံခဲ့ပါသေးတယ်အဆိုအနေနဲ့လက်ရှိအချိန်ထိရှောင်းဝေးကယ်ဆယ်ရေးတွေဇက်တိုက်ပြုလုပ်နေတယ်လို့လိုအပ်တဲ့ကူညီထောက်ပံ့မှုတွေလည်းပြုလုပ်နေပါတယ်ရည်ရည်ရှင်အနေနဲ့နောက်ဆက်တဲ့ဝမ်ပြဝမ်လျှော်ကျမ်းမာရေးတက်တနာတွေအတွက်ရည်တန့်စင်စည်းထည့်ရာတွေစောင်းနေရလို့ပေါင်မြုံနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မီကွန်ချန်က
ရေကန်ဒီမှာအခုဒီဟာမဖြစ်အောင်ဆေးခတ်ဖို့ဟိုဟာပေါ့လေဒီကိုတက်စည်းတွေဟိုဟာခတ်တယ်ဟိုပါလေအဲ့ဒါတွေတော့ like တောင်ရွက်နေကြတယ်ဟုတ်အဲ့ဒါတွေလုတ်ကိုလုတ်အောင်မရေကျပြီးတဲ့ရေကန်ဒီလည်းသုံးလို့ရအောင်အဲ့ဒါတွေပြန်ပြီးတော့ဆောင်ရွက်မှာရေးကြီးဆုံးအဲ့ဒါပဲအဲ့ဒါမလုတ်ရင်လည်းဝန်းချောမှာပဲ
လက်ရှိချိန်မှာတော့တောင်ပြိုကျတဲ့ကြောင့်လမ်းမဆက်သေးပြီးတော့သွားတဲ့ရေးတော်ဝယ်မလွဲတောင်လမ်းမိုင်းကိုဆက်လို့ဝင်ကြီးဌာနကယာယီပီတရားထိုးပေးထားတဲ့အတွက်ရေများပုံမှန်ပြန်လည်သွားလာနေနိုင်ပြီဖြစ်ပါတယ်။ရေပြန်ကျသွားပြီဆိုပေမဲ့ရေဘေးဒုက္ခတွေဟာရေဘေးဆောင်စကန်နေမှာဆက်လက်ကိုလုံနေရသေးပဲဖြစ်ပါတယ်။ဒါအပြင်တောင်ပြိုကျမှုဖြစ်စဉ်နဲ့ပတ်သက်လို့မြေပြိုကျရာမှာပါသွားတဲ့အိမ်တွေကိုပြန်လည်တည်ဆောက်ပေးမယ်လို့မွန်ပြည်နယ်ဝင်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။ပညာရှင်တွေကတော့မွန်ပြည်နယ်နဲ့တနင်္လာရီမှာနောက်ထပ်တောင်ပြိုကျတာတွေဖြစ်ပေါ်မှာစိုးရိမ်တဲ့အတွက်တောင်ပေါ်နဲ့တောင်ဆောင်တွေမှာနေထိုင်တဲ့လူတွေကိုပြောင်းရွှေ့ဖို့အကြံပြုထားပါတယ်။ဒါအပြင်မိုးလေဝသနဲ့ဇလဗေယညွှန်ကြားမှုဦးစီးဌာနကလည်းမိုးလေဝသတရင်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားဝင်ကြီးဌာနကလည်းအရေးပေါ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုထုတ်ပြန်ပေးထားပါတယ်ခင်ဗျာ။